မေရိကန်ပြည်ထောင်စုမှရှေ့တစ်ပတ်တောက်ချာနေနောက်ဆုံးထားပြီးတော့ဆိုရအသုံးစေးအစ်စ်မပြထပ်နိုင်ရင်ဆိုရရန်နေရာတချို့ရက်တရဖို့ရှိနေချိန်မှာပဲအောက်လွတ်တော်က Republican လွတ်တော်အမတ်တွေဟာစာမျက်နှာ69စာမျက်နှာပါတဲ့ဆိုရအသုံးစေးဥပဒေကြမ်းတစ်ရပ်ကိုတည်သွင်းခဲ့ပါတယ်ဒီထက်မှာလာမယ့် September 30ရက်နေ့အထိအသုံးစေးတွေပေါ်ပါမယ်အဲဒီမှာကာဝေးအသုံးစေးကိုအနေငယ်ညှင့်တင်ထားပြီးတော့ကာဝေးနဲ့မသက်ဆိုင်တဲ့အစီအစဉ်တွေကိုတော့2024ခုနှစ်ဘတ်ဂျက်နှစ်ထက်ရှော့ချထားပါတယ်သမ္မတဒေါ်နယ်ထရန့်ကအခုတင်သွင်းတဲ့ဥပဒေကြမ်းကိုလူမှုကွန်ရက် X မှာချီးကျူးခဲ့ပြီးတော့ Republican တွေဟာစီးလုံးညှင်းညွတ်နေစေဖြစ်ပြီးသဘောထားကွဲလွဲတာမရှိဘူးလို့ဆိုတာအချိန်ခါကောင်းဖြစ်လို့နောက်ထပ်တည့်ရက်တိုက်ပွဲဆင်နေကြဖို့နှိုးဆော်ပါတယ်အမေရိကတွေကောင်းမွန်တဲ့အရာတွေရောက်လာတော့မှဖြစ်တဲ့အတွက်ကြောင့်တိုင်းပြည်ရဲ့ဗန္ဒာရေးအိမ်ကိုတည်ငြိမ်အောင်လုပ်ဖို့စက်တင်ဘာလထိလအနည်းငယ်လောက်အချိန်ပေးဖို့တောင်းဆိုကြောင်းသမ္မတထရန့်ကရေးပါတယ်ထိပ်တန်းဒီမိုကရက်အမတ်တွေဖြစ်တဲ့ Connecticut ကကွန်ဂရက်စ်လွှတ်တော်အမတ် Rosa DeLauro နဲ့ Washington ကအထက်လွှတ်တော်အမတ် Patty Murray တို့နှစ်ဦးစလုံးကတော့အခုဥပဒေကြမ်းကိုစတင်တဲ့ညင်ညာချက်တွေထုတ်ပြန်ထားပါတယ်ဗျာ။